နေပြည်တော်ကောင်စီမြို့နယ်ရှစ်မြို့နယ်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေနဲ့ပါတီခေါင်းဆောင်တွေတွေ့ဆုံပွဲကိုမင်္ဂလာပြုဟာခမ်းမမှာဒီကနေ့ကျင်းပခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲအပြီးမှာ NLD ပါတီဗဟိုအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်က2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။2015ရွေးကောက်ပွဲကတော့မေစီပြောသလိုလားလူမကြည့်ပါနဲ့ပါတီကိုကြည့်ပါမူကိုကြည့်ပါအခု2020မှာတော့ပါတီကြည့်ုံနဲ့မရဘူးမူကြည့်ုံနဲ့မရဘူးအဲ့ဒီတော်တော်ကိုယ်စားရကိုတော်တော်မဆန္ဒနဲ့မှာဣသူလူတွေဘလောက်အလုပ်လုပ်နေခဲ့တယ်လဲဣသူလူတွေကသူတို့တဲ့ဘလောက်အာဂုမှုရှိတယ်ယုံကြည်မှုရှိတယ်အဲ့ဒီပုံမှာဒီ2020ရွေးကောက်ပွဲမောင်းနေတာတော်စန်းကြီးရဲ့ဒီပြည်သူတွေမှာဆက်ဆံမှုနဲ့ဒီအခုလက်ရှိတော်တော်ကိုယ်စားရရဲ့ performance ပေါ့သူရဲ့လှုပ်ဆောင်ဒီနှစ်ခုပေါင်းမှ2020မှာဆွဲရကောင်းမှာ
2015ခုနှစ်ရွေးကောက်ပွဲမှာလက်ရှိနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပါတီကိုကြည့်ပြီးမဲပေးဖို့တိုက်တွန်းချက်နဲ့ NLD ပါတီဟာအစိုးရဖွဲ့နိုင်တဲ့အထိအနိုင်ရရှိခဲ့ပါတယ်။တွေ့ဆုံပွဲမှာပါတီခေါင်းဆောင်တွေရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတခိဏတီတီမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတန့်စင်ထွန်းကအခုလိုပြောပါဗျာ။
2020အောင်နိုင်ရေးအတွက်အောင်နိုင်ရေးအတွက်အားလုံးကိုဟိုပါတီဝင်တွေကကိုယ်စားလှယ်တွေကကြိုးစားလုပ်ကြတယ်။အဲ့ဟာကိုကြည့်လို့ပြီးတော့ဒီကကတော့ဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အတွက်ဒီဒီမိုကရေစီအခြေခံအုပ်မြစ်ထိုင်မှာဖို့အတွက်ပေါ့နော်ထိုင်မှာဖို့အတွက်ကိုကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနောက်ထပ်2020မှာလည်းအနိုင်ရဖို့လိုအပ်နေတဲ့အတွက်ဒီ2020အောင်နိုင်ရေးကိုအားဆိုင်ပြီးလုပ်ကြဖို့ပြောတာ
2020ပြည့်နှစ်မှာပါတီအောင်နိုင်ရေးအတွက်ကိုယ်စားလှယ်တွေတာမကပါတီဝင်တွေပါစူးစမ်းဆောင်ရွက်ဖို့ဦးဝင်းထိန်ကတိုက်တွန်းတယ်လို့ပြောပါတယ်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုကော်မရှင်ကကြေညာတာနဲ့2019ခုနှစ်မှာအောင်နိုင်ရေးအဖွဲ့တွေဖွဲ့မယ်လို့ဦးဝင်းထိန်ကပြောပါတယ်
။ဒါဒီလူငယ်တွေညီလာခံကခုနပြောသလိုပေါ့။တရားမတိုင်ခင်ပြီးအောင်လုပ်မယ်ဆိုတော့ဒီလူငယ်ညီငံပြီးလို့ရှိရင်လူကြီးတွေပြန်ပြီးတော့လူကြီးအဖွဲ့တွေပြန်ပြီးတော့စီအောင်။အဲ့ဒါပြီးတော့2018မှာပြီးပြီဆိုတာ2019 2020 2020ပြတ်ကဒီအဖွဲ့တွေဒီရွေးကောက်ပွဲကော်မရှင်ကကြေညာလို့ရှိရင်အောင်နိုင်ရေးအဖွဲ့တွေဖွဲ့ပြီးတော့အဖွဲ့ရခါမှာလူငယ်တွေကအဓိကအင်အားပဲဒီကြီးကဒီကြီးကအားရှိအောင်တတ်ရှုပေးရတာပေါ့
လာမယ့်2020ရွေးကောက်ပွဲမှာအမျိုးသမီးပါဝင်မှု20ရာခိုင်နှုန်းလောက်ရှိမှဖြစ်ပြီးလူငယ်တွေအများစုပါဝင်မှုရထားတယ်လို့သိရပါတယ်ဒါပြင်လာမယ့်ရွေးကောက်ပွဲမှာပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ဦးဝင်းထိန်ဦးညံဝင်းဒေါက်တာဒေါ်မေဝင်းမြင့်ဦးဟန်တာမြင့်ဦးကျော်ခင်တို့ပါဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီကိုအဲ့ဒီအချိန်ကစစ်အစိုးရကအာဏာလွှင့်မပေးခဲ့တဲ့အတွက်2010ရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပေမဲ့2015ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ